မင်္ဂလာပါရှင်လွတ်လပ်တဲ့အာရှတန် RFA ရဲ့2024ခုနှစ်ဩဂုတ်လ23ရက်တောက်ကြနေ့မနက်ပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေစတင်ထုတ်လွှင့်နေပါပြီ။ကျမသတိမင်းစင်ပါရှင်ဒီနေ့အစီအစဉ်မှာကြိုက်ထုံမှာသတင်းသမား2ဦးအပါအဝင်4ဦးတက်ဖြတ်ခံရတဲ့သတင်းဆောင်မှာအပတ်စဉ်ကဏ္ဍနဲ့တိုင်းသားဘာသာအစီအစဉ်တို့ကိုထုတ်လွှင့်မှုရှိပါတယ်။အခုတော့သတင်းတွေကိုအရင်ဆုံးတင်ပြပါမယ်ရှင်။မွန်ပြည်နယ်ကြိုက်ထုံမြို့နယ်လက်ပြကျေးရွာကသတင်းသမားတစ်ယောက်ရဲ့နေအိမ်ကိုစစ်ကောင်စီတပ်ကဩဂုတ်လ22ရက်မနက်ကဝင်ရောက်စီးနှင်းပစ်ခတ်ခဲ့တာကြောင့်သတင်းသမား2ယောက်အပါအဝင်4ယောက်သေဆုံးတယ်လို့ဒေသခံတွေကပြောပါတယ်။အလို့သတင်းနောက်ကိုထက်မြက်သူရဲ့အိမ်မှာတော်လန်ရေးတပ်ဖွဲ့တွေရောက်နေတဲ့ဆိုပြီးသတင်းပေးတဲ့အတွက်အင်အားအလုံးအင်းနဲ့ဝင်ရောက်စီးနှင်းပစ်ခတ်ခဲ့တာပါဒီအတွက်အလို့သတင်းနောက်တွေဖြစ်တဲ့28နှစ်အရွယ်ကိုထက်မြက်သူနဲ့26နှစ်အရွယ်ကိုဝင်းထွတ်ဦးအပါအဝင်အဲ့ဒီအိမ်ကိုရောက်နေတဲ့ဒေသခံတယောက်နဲ့တော်လန်ရေးတပ်ဖွဲ့ဝင်တယောက်လည်းသေဆုံးခဲ့ပါတယ်တရုတ်နိုင်ငံဟာမြန်မာနိုင်ငံရဲ့အချုပ်အခြာအာဏာလွတ်လပ်ရေးအမျိုးသားစီးလုံးညီညွတ်ရေးနဲ့နယ်မြေတည်ထောင်ခိုင်မြဲရေးတို့ကိုလေးစားပါကြောင်းနိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရသူမော်နင်ကမနေ့ကပြောကြားလိုက်ပါတယ်။နိုင်ငံသားရေးဝန်ကြီးဌာနနေ့စဉ်သတင်းစာရှင်းလင်းပွဲမှာပြောကြားတာဖြစ်ပြီးမြမပြည်တွင်းရေးမြမဦးဆောင်တဲ့ငင်းချမ်းရေးလုပ်ငန်းစဉ်မှာမဆွတ်ဖက်ပဲနေတယ်လို့လည်းပြောပါတယ်။မြမနိုင်ငံဆိုင်ရာကုလသမဂ္ဂအတွင်းမှုချုပ်ရဲ့အထူးကိုယ်စားလှယ်ဂျူလီဘစ်ရှော့တရုတ်နိုင်ငံကိုမကြခင်ကလာရောက်တဲ့ခီးစဉ်အတွင်းနိုင်ငံသားရေးဝန်ကြီးဝမ်ယီနဲ့တွေ့ဆုံခဲ့တာနဲ့ပတ်သက်ပြီးဟူဘေးမီဒီယာဂရုပကမေးမြန်းတာကိုဖြေကြားချိန်မှာတရုတ်နိုင်ငံကမြန်မာနိုင်ငံပေါ်ထားရှိတဲ့ယက်တီချက်ကိုထည့်သွင်းပြောကြတာပါဘင်္ဂလားဒေ့ရှ်နိုင်ငံကော့ဘ်ဆက်ဘဇာမှာလောလောဆယ်ခိုးလုံနေကြတဲ့ရိုဟင်ဂျာဒုက္ခသည်တသန်းကျော်ကိုဂျားပြတ်အစိုးရကဆက်လက်ထောက်ပံ့မယ်ဆိုတဲ့ကတိကိုကြိုဆိုပါကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံဆိုင်ရာနော်ဝေဒုက္ခသည်ကောင်စီညွှန်ကြားမှုကမနေ့ကပြောကြားလိုက်ပါတယ်ရိုဟင်ဂျာလူသားချင်းစာနာရေးဆိုင်ရာပြဿနာဖြစ်ပွားတဲ့9နှစ်ပြည့်ကနေထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားတာပါဒုက္ခသည်တွေအခွင့်အရေးအားဖြင့်ပေးပြီးကာကွယ်နိုင်အောင်ဘင်္ဂလားဒေ့ရှ်ဂျားပြတ်အစိုးရအနေနဲ့ဒုက္ခသည်များဆိုင်ရာကွန်ဗင်းရှင်းမှာပါဝင်လက်မှတ်ရေးထိုးဖို့လည်းတိုက်တွန်းပါတယ်။ရခိုင်ပြည်နယ်မှာလွန်ခဲ့တဲ့9နှစ်ကရရက်ဆက်ဆက်ကျွလွန်ခဲ့သူတွေအခုထိပြစ်ဒဏ်ကကင်းလွတ်နေပေမဲ့ဒါတွေကြိုးကျေပြတ်ပြားရမယ်လို့မြန်မာနိုင်ငံဆိုင်ရာလွတ်လပ်သောစုံစမ်းစစ်ဆေးမှုရန်တရား IIMM အကြီးအကဲနီကိုလက်စ်ကွန်ဂျမ်ကမနေ့ကပြောကြားလိုက်ပါတယ်။ရခိုင်ပြည်နယ်ကနေရိုဟင်ဂျာတွေဘင်္ဂလားဒေ့ရှ်ကိုထွက်ပြေးရတာဒီသတင်းပတ်အတွင်း9နှစ်ပြည့်တော်မှာဖြစ်ပေမဲ့ဒါမျိုးတွေဆက်လက်ကျူးလွန်နေတယ်လို့ကြေညာချက်မှာဖော်ပြပါဗျ။ကျူးလွန်တဲ့လူတွေဟာပြစ်ဒဏ်ကကင်းလွတ်နေတဲ့အတွက်နောက်ဆက်တွဲစိုးကျိုးတွေကိုမှတ်မှုပဲအတင့်ရဲရဲနဲ့ဆက်လက်အကြမ်းဖက်နေတယ်လို့လည်းဖော်ပြပါဗျ။သူတို့ကျူးလွန်တဲ့ပြစ်မှုကိုအပြစ်မပေးနိုင်ရင်အကြမ်းဖက်မှုတွေကိုပိုအားပေးရာရောက်တဲ့အတွက်ကျူးလွန်သူတွေပြစ်ဒဏ်ကကင်းလွတ်နေတဲ့တန်ရာပြတ်ပြားဖို့လိုအပ်တယ်လို့ဆိုပါဗျ။မြန်မာထိုင်းနဲ့လာအိုနယ်စပ်မှာရှိတဲ့အထူးစည်းဝါးရေးဇုံကစိုက်ဘာအွန်လိုင်းလိမ်လည်မှုကွန်ရက်မှာလုတ်ကင်နေတဲ့လူ800နီးပါးကိုလာအိုလုံခြုံရေးတပ်ဖွဲ့ဝင်တွေကဖမ်းဆီးလိုက်တယ်လို့ AFP သတင်းကမနေ့ကဖော်ပြပါဗျ။ဖမ်းမိသူတွေအများစုဟာလာအိုမြန်မာနဲ့တရုတ်နိုင်ငံကဖြစ်ပြီးဘရွန်ဒီ၊ကိုလံဘီယာ၊အီသီယိုးပီးယား၊ဂျော်ဂျီယား၊အိန္ဒိယ၊အင်ဒိုနီးရှား၊မိုဇမ်ဘစ်၊တူနီးရှား၊ဖိလစ်ပိုင်၊ယူဂန်ဒါနဲ့ဗီယက်နမ်တွေလည်းပါဝင်ပါဗျ။မြန်မာထိုင်းလာအို၃ပွင့်ဆိုင်ရွှေတြိဂံဒေသလာအိုနိုင်ငံကဘိုကဲအိုပြည်နယ်ကတရုတ်ပိုင်ကာစီနိုလောင်းစားရုံတွေနဲ့ဟိုတယ်တွေရှိပြီးမကြခင်နှစ်ပိုင်းတွေမှာတော့ဥပဒေမဲ့လုပ်ငန်းတွေကျက်စားရနေရဖြစ်လာတယ်လို့ဆိုပါတယ်။ထိုင်းနိုင်ငံမှာ Monkey Pox မြောက်ကြောက်ရောဂါလက္ခဏာတွေ့ရလို့ဆေးရုံတင်လိုက်ရတဲ့လူမှာ Clade 1B မြောက်ကြောက်ရောဂါ virus တွေ့ရတယ်လို့မနေ့ကအတည်ပြုကြေညာပါတယ်။ဒါဟာအာဖရိကတိုက်ပြင်ပမှာဒုတိယမြောက်ကြောက်ရောဂါတွေ့ရှိတယ်လို့ Reuters သတင်းကဖော်ပြပါတယ်။အာဖရိကတိုက်ကနေဘန်ကောက်ကိုဒီလ14ရက်မှာရောက်လာတဲ့အသက်66နှစ်အရွယ်ဥရောပလူမျိုးတစ်ယောက်စီမှာတွေ့ရတာပါ။ဒါဟာထိုင်းနိုင်ငံမှာမြောက်ကြောက်ရောဂါပထမဆုံးတွေ့ရှိရတာဖြစ်ပေမဲ့သူနဲ့ထိတွေ့ခဲ့တဲ့သူတွေစီမကူးဆက်ဘူးလို့ထိုင်းရောဂါထိန်းချုပ်ရေးဌာနညွှန်ကြားမှုချုပ်ကပြောပါတယ်။ထိုင်းမှာ2022ကစလို့ Clade 2ဖြစ်ပွားသူ800ရှိပေမဲ့ Clade 1ဒါမှမဟုတ် Clade 1B မတွေ့ခဲ့ရပါဘူးရှင်။အခုတော့မကွေးတိုင်းပခုတ်ကူနယ်ဂံကောမြို့နယ်တွေမှာရှိတဲ့စစ်ကောင်စီရဲ့ရေနံမြေနှစ်ခုကိုပြည်သူ့ကာကွယ်ရေးတပ်ဖွဲ့ PDF တွေသိမ်းပိုက်လိုက်ပါတယ်။ဒီအကြောင်းမက်ခက်မှာတင်ပြပါမယ်ရှင်
။စစ်ကောင်စီမြမရေနံနဲ့တဘာဝတံငွေလုပ်ငန်း MOG ပိုင်မကွေးတိုင်းပခုတ်ကူမြို့နယ်ကစပယ်တာကြီးတောင်ရေနံမြေနဲ့ဂံကောမြို့နယ် ကျောတိုင်တွေကပထိုးလုံရေနံမြေနှစ်ခုကိုပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေကသိမ်းပိုက်လိုက်ပါတယ်။စပယ်တာကြီးထောင်ရေနံမြေကိုဩဂုတ်လ20ရက်နေ့နဲ့ပထိုးလုံရေနံမြေကိုဩဂုတ်လ15ရက်နေ့တွေကသိမ်းပိုက်လိုက်တာလို့ဒေသအခြေစိုက်ပြည်သူ့ကာကွယ်ရေးအဖွဲ့တွေကပြောပါတယ်။စပယ်တာကြီးထောင်ရေနံမြေမှာစစ်ကောင်စီတပ်ကအင်အား50လောက်နဲ့ထိန်းချုပ်ခဲ့တာဖြစ်ပြီးတော့ဩဂုတ်လ20ရက်မနက်4နာရီလောက်ကတိုက်ခိုက်သိမ်းပိုက်ခဲ့တာလို့ပေါင်မြုံနယ်ပြည်သူ့ကာကွယ်ရေးအဖွဲ့တဲ့င်းနဲ့ပြန်ကြားရေးတာဝန်ခံကိုစစ်က RFA ကိုပြောပါတယ
်။သိမ့်လိုက်တာတော့ဟုတ်ပါတယ်ခင်ဗျ။ဖြတ်သိမ့်ပူတာကိုတော့ကျွန်တော်တို့ကအခုချိန်ဒီဖြတ်တော်ရေးလမ်းကြောင်းတွေကိုဟိုဖြတ်တော်နေရတယ်ဟုတ်ကျွန်တော်တို့ကလည်းမရှင်းလေးလုံနေတဲ့အချိန်တုန်းကအဲ့လိုမျိုးလေးရင်လာသလိုအဲ့လိုမျိုးခဏနားထားတာပေါ့အဲ့လိုမျိုးတွေဖြစ်တာဗျာ
။စစ်ကောင်စီဘက်ကလည်းပေါင်မြို့နယ်ရေပြာအိုင်ရေစခန်းမှာအင်အားစုပြီးတော့လက်လွတ်လိုက်ရတဲ့ရေနံမြေကိုပြန်လည်ရယူဖို့စူးစမ်းနေတာကြောင့်မနေ့ကအထိတိုက်ပွဲတွေဖြစ်နေတယ်လို့ပြောပါတယ်။စပယ်တာကြီးတောင်ရင်းနံမြေမှာရှိတဲ့ရင်းနံတွင်20ကတနေ့ကိုရင်းနံစိမ့်119စီနဲ့တဘာဝဓာတ်ငွေကုဘပေတန်ပေါင်း 2.48 တန်းထွက်တယ်လို့စစ်ကောင်စီလျှက်စစ်စွမ်းအင်ဝင်ကြီးဌာနရဲ့ Internet Website မှာဖော်ပြထားပါတယ်။ဩဂုတ်လ15ရက်နေ့ကတင်ပိုက်ခဲ့တဲ့ခန်းငေါ်မြို့နယ်ကပထိုးလုံရင်းနံမြေကိုတော့ဒီနေ့အထိကာကွယ်ရေးအဖွဲ့တွေကထိန်းချုပ်ထားဆဲဖြစ်တယ်လို့ခန်းငေါ်ခရိုင်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တဲ့င်းနဲ့ပြန်ကြားရေးတာဝန်ခံဆရာကျော်က RFA ကိုပြောပါတယ
်။လောလောဆယ်တော့ဒီဂျင်နမ်ဘောကိုကျွန်တော်ကတင်ထားတယ်ပြီးတော့စစ်ကောင်စီဘက်ကတော့ဒါကိုလေးနေနဲ့ပုံကျတာမျိုးတွေဖြစ်စင်ရှိတယ်ပေါ့နော်။ဒါသူတို့ပြန်လို့ဂျင်တို့ထွက်ခဲ့တာမျိုးတွေရှိတယ်။ဒါပေမဲ့ကျွန်တော်ဒီရမှာကင်းနေပါချာပြီးဖြတ်တော်ရေးတွေပါနဲ့လုံနေတယ်ပေါ့နော်။ကင်းနာက15ရက်နေမှဆိုတော့မကြာသေးဘူးကျွန်တော်တို့ဒီဂျင်နမ်ထုတ်တာပါညာရေးတော့မလုပ်နိုင်ဘူးပေါ့ဗျာ
။ဒီဂျင်နမ်ကြီးဟာမိုင်30ကျဲဝန်းပြီးတော့ဂျင်နမ်တွင်18တွင်းလောက်ရှိပါတယ်။အဲ့ဒီဂျင်နမ်တွင်းတွေကတနေ့ကိုရေနံစိမ့်ပေပါပေါင်းအနည်းဆုံး1200လောက်ထွက်ရှိတယ်လို့အဲ့ဒီရေနံမြေမှာလောက်ကင်ခဲ့တဲ့ CDM ဝန်ထမ်းတဦးကပြောပါတယ်။မကွေးတိုင်းအတွင်းမှာတိမ့်ပိုက်ရရှိထားတဲ့ရေနံမြေတွေကိုတော်လှန်ရေးကာလမှာအကျိုးရှိအောင်စီမံလုပ်ဆောင်သွားမယ်လို့အမျိုးသားညီညွတ်ရေးအစိုးရကာကွယ်ရေးဝန်ကြီးဌာနဒုတိယအတွင်းဝန်ဦးမမောင်ဆွေက RFA ကိုပြောပါတယ်
။ဒီမကွေးတိုင်းတွေကဒီရေနံမြေတွေကိုတိမ့်ပိုက်ရရှိတဲ့လုပ်ငန်းစဉ်ကလည်းမြန်မာနိုင်ငံရဲ့ဆိုရအတွက်လည်းအရေးပါတဲ့လုပ်ငန်းစဉ်တစ်ခုလို့ပြောချင်ပါတယ်။နံပါတ်1အချက်ကတော့ဒီရေနံမြေတွေကိုစနစ်တကျစီမံခန့်ခွဲပြီးတော့တော်လရင်မှာအကျိုးရှိရှိအသုံးချနိုင်ဖို့အတွက်ကိုလည်းဆက်လက်ပြီးတော့စီမံဆောင်ရွက်သွားဖို့ရှိပါတယ်ဗျ
။မကွေးတိုင်းမှာပြီးခဲ့တဲ့မလ2ရက်နေ့ကမြိုင်မြို့နယ်မှာရှိတဲ့ကြောက်ခွက်ရေနံမြေ April 19ရက်နေ့ကပေါ့မြို့နယ်မှာရှိတဲ့လက်ဗတိုရေနံမြေတွေကိုပြည်သူ့ကာကွယ်ရေးအဖွဲ့တွေကသိမ်းပိုက်ခဲ့ပြီးတော့အခုဆိုရင်ကာကွယ်ရေးအဖွဲ့တွေသိမ်းပိုက်ထားနိုင်တဲ့ရေနံမြေ၄ခုအထိရှိနေပါတယ်ရှင
်။ဆက်လက်ပြီး RFA ပေးစာပြန်စာအစီအစဉ်မှာ ARE နဲ့မကွေးတိုင်းကစစ်မှုမထမ်းလို့တဲ့လူငယ်တွေကိုငွေကောက်တဲ့အကြောင်းရင်ဖွင့်စာနဲ့ရှမ်းပြည်နယ်ကပေးစာတွေကိုမဆန်းမောအောင်ကတင်ပြထားပါတယ်ရှင
်။မင်္ဂလာပါရှင်။RFA ပေးစာပြန်စာစီစဉ်ကနေကြိုဆိုပါရစေ။ဒီတစ်ပတ်စီစဉ်မှာ ARE တိုင်းကပေးစာကိုအရင်ဆုံးတင်ပြချင်ပါတယ်။ ARE တိုင်းမှာစစ်မှုမထမ်းကျင်တဲ့လူငယ်တွေကိုငွေတောင်းခံတာတွေလုပ်နေပါတယ်တဲ့။ရက်ွက်အုပ်ချုပ်မှုတွေကစစ်မှုတန်းစရင်နဲ့မပါကျင်တဲ့သူတွေလူငယ်တွေရှိတဲ့အိမ်ကိုတအိမ်ကိုတသိန်းစီနဲ့လေးလာတစ်ကြိမ်ငွေကောက်ခံနေပါတယ် RFA ရေ။ ARE တိုင်းဒေသကြီးကြောင်ကုန်းမြို့နယ်စင်ကူးကျေးရွာမှာရှိတဲ့အသက်ပြည့်တဲ့လူငယ်တွေနေတဲ့အိမ်ကသူတွေတသိန်းပေးရမယ်လို့အတင်းအဓမ္မငွေတောင်းခံနေရတာပါ RFA ဆိုပြီးတော့ပေးပို့လာတာပါရှင်အခုတကတင်ပြချင်တာကမကွေတိုင်းပွင့်ဖြူမြို့နယ်ကပေးစာပါပွင့်ဖြူမြို့ပေါ်ကရွာတွေမှာအုပ်ချုပ်မှုတွေကစစ်မှုမထမ်းကျင်တဲ့လူငယ်တွေကိုငွေအများကြီးတောင်းခံနေပါတယ် RFA တအိမ်ကို3000ပေးရပြီးပတ်စံရှိတဲ့အိမ်ဆိုရင် 9000 ကနေ 8000 ထိကောက်ခံနေတာပါပတ်စံမပေးနိုင်ရင်စစ်မှုထမ်းမှုဆိုပြီးလူလိုက်ခိုင်းနေတာပါပတ်စံတက်နိုင်တဲ့သူတွေကတော့7,800လောက်ပေးပြီးလူအစားတို့ထည့်နေရပါတယ်။စားဝတ်တွေကခက်ခဲတာနဲ့ပြည်သူတွေရဲ့ဘဝတွေကတော့စိတ်ညစ်စရာတွေကြီးပါပဲ RFA ။ကူညီပေးကြပါအောင်လို့ဆိုပြီးပေးပို့လာပါတယ်ရှင်။အခုဆက်ပြီးရှမ်းပြည်နယ်တောင်ပိုင်းကပေးပို့လာတဲ့စာကိုတင်ပြပေးပါမယ်ရှင်။ရှမ်းပြည်နယ်တောင်ကြီးမှာစစ်တပ်ပအုပ်ပြည်သူစစ် PNO တွေပေါင်းပြီးစစ်မှုမထမ်းကျင်တဲ့အိမ်တိုင်းကိုငွေကြေးကောက်ခံနေပါတယ်တဲ့။တောင်ကြီးမြို့နယ်ကကြောက်နေတဲ့ပင်လာဖယံနီဖယံမဲလူရိုးတောင်နဲ့ရေပူကျေးရွာတွေမှာစစ်မှုမထမ်းကျင်တဲ့အိမ်တိုင်းကိုပထမတစ်ခေါက် 2,000 ကျော်ဒုတိယမှာ 4,000 ကောက်ခဲ့ပြီးအခုတတိယတစ်ခေါက်မှာတော့ 8,000 ကောက်ခံနေပါတယ်တဲ့အငှားစစ်သားတွေခေါ်ဖို့အတွက်ကောက်ခံတာလို့လည်းပြောပါတယ် ကျွန်တော်တို့ရွာတွေကအခြေခံလူဒန်းစားတွေများပါတယ်ပတ်စံကမထက်မနေရဆိုပြီးအိမ်တိုင်းကိုလက်ကောက်ခံနေပါတယ် RFA ဆိုပြီးတော့ပေးပို့လာတာပါရှင်အခုဆက်ပြီးရှမ်းပြည်နယ်တောင်ပိုင်းကပဲပေးပို့လာတဲ့စာကိုတင်ပြပေးပါမယ်ရှမ်းပြည်နယ်ပြန်လည်ထူထောင်ရေးကောင်စီ RCS ကရှမ်းပြည်နယ်တောင်ပိုင်းရဆောင်မြို့နယ်ကပြည်သူတွေစီကနေစက်ကြေးကောက်နေပါတယ်တဲ့မတ်လမှာတစ်ကြိမ်ဩဂတ်လမှာတစ်ကြိမ်ပတ်စံနဲ့စံတွေတောင်းပါတယ် RFA ဒါတွေမကပဲဆယ်ဘင်းကားတစ်စီးကိုငွေ၁၀သိန်းထွန်ဆက်တစ်စီးကိုငွေ၇သိန်းတောင်းတာတွေလည်းလုပ်နေပါတယ်တဲ့အာဆီယဆက်ကပြည်သူလူထုနဲ့ရှမ်းပြည်တောင်ပိုင်းကိုကာကွယ်မယ်လို့ပြောပြီးအခုတော့ပြည်သူတွေစီကစက်ကြေးကောက်နေတယ်ဆိုတာအများသိအောင်တင်ပြပေးပါဦးဆိုပြီးပေးပို့လာတာပါရှင်ဒီတစ်ပတ် RFA ပေးစာပြန်စာစီစဉ်ကစာရီမှာပေးပို့သူတွေရဲ့လုံခြုံရေးအရာနာမည်တွေကိုမဖော်ပြဘဲတင်ပြခဲ့တာပါရှင်နောက်တစ်ပတ်မှာလည်းRFA ပြည်သက်တွေရင်ဖွင့်လာတာတွေကိုကောက်နှုတ်တင်ပြပေးအောင်မှာမို့စောင့်မျှော်ရှုစားပါအောင်ရှင
်အခုတော့ရှမ်းတိုင်းဒေသဘာသာအစီအစဉ်ကိုထုတ်လွှင့်ပါမယ်မြန်မာဘာသာစာရင်းထုတ်နဲ့နားဆင်ကြည့်ရှုရမှာပါရှင
်မဆုံးခါပင်းတော့ก้นเมืองใต้ตั้งเสียงโตจะซองเปิงอยู่ลิกัดเย็นอยู่ค่ะเนาะมันในวันที่23เดือนออกัสต์ปีคริสต์2024ลักนี้ปีใต้ซอยปากปาย18นี้เลือน904คําวันศุกร์ห้องปล่อยเสียง RFA เตะขมายปล่อยเสียงฝ่ายใต้อยู่ตอนหน้าวงในใจเมืองเป็นพวกปุ่นพรสีใจหยิบพงตั้งเขานั่งเยหอมเตะโฮมกันให้งานข่าวเงาในปันกว่าค่ะอ
้อก้นเมืองเวียงหลงต้นตีหบตั้งหยับน้ํามันเจอไฟตาซื้อใจรถเจอก้าเข้าแถวซื้อกันหยับยากแลไหลซื้อล็อกกัดมืดเฮ็ดให้คันน้ํามันเจอไฟถัดสีดีเซลปุ่งขึ้นถึง 10,000 จัดดอกลิตรยาวในก้นหนุ่มเวียงต้นตีก็1ลาดตาไหลซื้อน้ํามันเจอไฟนั่นก้นเมืองต้นตีไหลกว่านอนตุ้มเข้าแถวตีห้านขายน้ํามันปีโอซีอันคันน้ํามัน1ลิตรลิตรมี3เหง5ปากจานั้นกา1ลําซ้ําซื้อไหล7ลิตรก้วยแลเฮ็ดให้ครบตังหยาบในเจ้ากาเวียงต้นตีก็1ก็ลาดยามเหลียวก้นขี่รถมอเตอร์ไซค์เกในเวียงต้นที่ก่อตาไล่ซื้อน้ำมันรถเครื่องนั้นไล่เข้าแถวตั้งวันอันเปลี่ยนซื้อไหนมาในตั้งเตะโหหรือในไม้ยาวว่าไหนก้นเจิมยาวหิบเนียดอ่ำไข่เข้าแถวเปิดซื้อน้ำมันเจอไฟเตะไล่กว่าลักหลอมซื้อขายตั้งนอกซึกมันก็ผิวล่างก้นลักขายกาดมืดแลยามเหลียวหยาบเจอเตะว่าไหนเนื้อจีเวียงเมืองใหญ่ทุ่งป่าดีเมืองสูงจึงได้ตับซึกจึงได้ SSPP SSE กุ้มกับไม่นั้นซึกมันแถมแห้งซึกหน้าปากควันเถ่าตุ้งหนึ่งถึงทั้งทุ่งหูยาและก้นเมืองใหม่ใจกูเปลี่ยนปังตึกย้ำเหลียวซึกมันตั้งหลานไปจอมตาจอมตั้งกดทัดก้นกว่ามาหาวแห้งก้นหูยาว่ามีตับซึกจึงได้ SSPP อยู่เสต้าก็อ่ำเกียจกังลองไม่เจอปันก้นเมืองสั่งไรว่าไหนย้ำเหลียวในจีเวียงเมืองใหญ่ตับว่าถอนอยู่ทั้งเมืองป่าตั้งยันตับซึกเขกเก่ากังได้ตาหลอดตึกซึกมันนั่นสุดเอิมจำมากูมือกูวันยาว่าไหนย้ำเหลียวตีตับแคร่67เมืองใหญ่นั้นมีข่าวว่าการวางแผนซึกเงางุนเตืองซึกลาเชียวมาปกปักสั่งการซึกกูลองไว้ในเซต้าไปยืนยันไรก้นเมืองใหญ่ได้กอลาดว่าย้อนซึกมันมาปักเศร้าไว้เลยเฮ็ดให้ก้นเมืองกินเจอกูปังตึกเพลามถึงในวันในเวียงกวยยาววันไหน
ซึกปิดตัวจิตประโอจัดปังลงปังสอนในฟางห้างซึกเอ็นแห้งตั้งน้ำเพียนโอปืนผ่าว่าดาวลองห่มลมปันเนื้อปืนตีนันเดเจอร์เอ็นแห้งซึก10,000อันลงปังสอนจุบที่หนึ่งในกว่าวันไหนปอยลงปังสอนในจัดเทศกว่าได้เว้งหนองไตยะเจวิ่งปังล่องจึงได้ปอจันแคบห่างอันเพียนโอต่างขึ้นมานันก้นซึกเหมยจื้อลงปังสอนใส่ซึกโคซึกไว้เสียตาอำหันยิบกองกลางสังปังสอนการซึกจุบใหญ่ในเพียนโอเก็บก้นหนุ่มอายุ18-40ปีเนื้อทุ่งซองปองปังล่องสีเสียงจื้อในสีปันปังสอนมามือโหเลินออกัสในกุ้ย
ข้าหมายปล่อยเสียงฝ่ายใต้ตอนหน้าวงในสุดเยาวตีในออใจหยีพงตั้งขาวนางใหญ่หอมหอมจมปีน้องก้นเมืองใต้ส่งเสื้อหับถอมเสียงใต้อาราฟีวันสุกวงนาแทงอยู่ให้อยู่ลิกัดเย็นห้ามเขียนหายังเสกัมเหมยทรงค่ะ
RFA ရဲ့စီစဉ်တွေကိုဒီမှာပဲရန်နာပြစေမြန်မာပြည်သူပြည်သားများဘေးအန္တရာယ်ကင်းဝေးကြပါစေရှင်